ဥရောပတိုက်မှာကြုံတွေ့နေကြရတဲ့စီးပွားရေးအကျပ်တဲဟာအီတလီနိုင်ငံရဲ့မြောက်ပိုင်းပိုပြီးတော့ဖွံ့ဖြိုးတိုးတက်တဲ့ဒေသတွေမှာအပြင်းအထန်ထိခိုက်မှုနဲ့ရင်ဆိုင်နေရပါတယ်။အဲဒီမှာစုံဦးတီထွင်လုပ်ငန်းရှင်တွေဟာငွေချေးယူနိုင်တဲ့အခြေအနေနှဲပါနေပြီးတော့ဖောက်သွယ်တွေလည်းသူတို့အတွက်ယော့နေလာနေပါတယ်။ဒီအကျပ်တဲကိုကြော်လွန်ဖို့အဲ့ဒီဒေသကစီးပွားရေးလုပ်ငန်းရှင်တွေဘယ်လိုလုပ်နေကြသလဲဆိုတာကို VOA သတင်းတော့ Rebecca Valley ကကိုတိုင်သွားရောက်တွေ့ဆုံမေးမြန်းထားပါတယ်။ဒီအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ခင်ဗျာ
။ဥရောပမှာစီးပွားရေးကပ်စိုက်တဲ့တံကိုအပြင်းထန်ကြုံတွေ့ခံစားနေရတဲ့အီတလီနိုင်ငံကစွန်ဦးတီထွင်လုပ်ငန်းရှင်တွေဟာသူတို့လုပ်ငန်းတွေရဲ့အနာဂတ်ကိုသူတို့ဘယ်တော့မှတွေးမထားခဲ့ဘူးတဲ့နိလန်မျိုးတုံပြီးဆုံးဖြတ်နေကြရပါတယ်။အဲ့ဒါကတော့နှစ်ပေါင်းများစွာတည်ထောင်လုပ်ကင်လာခဲ့တဲ့လုပ်ငန်းတွေကိုတရုတ်နိုင်ငံကယင်းနှိမ့်နှံသူတွေစီရောင်းပြေးရတာပါပဲ။ရီနာတိုဘီယန်ကီဟာ1960ပြည့်နှစ်နောက်ပိုင်းအီတလီစီးပွားရေးအရှိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်ခဲ့ချိန်တုန်းက CB Ferrari ဆိုတဲ့ကုမ္ပဏီကိုတည်ထောင်ပြီးနှစ်90ကြာလုပ်ကင်လာခဲ့သူပါ။အလုပ်သမားအကြီးအတွက်နည်းနည်းလေးနဲ့ကုမ္ပဏီကိုစထူထောင်ပြီးတဲ့နောက်နှစ်ပေါင်း40ကာလအတွင်းသူ့ရဲ့ကုမ္ပဏီဟာအလုတ်သမား160လောက်အထိတိုးပွားလာခဲ့ပါတယ်။ဒါပေမဲ့လည်း2000ပြည့်နှစ်နှစ်လယ်ကာလတွေမှာတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးအကျပ်တဲကသူ့ရဲ့ကုမ္ပဏီကိုပါရိုက်ခတ်လာခဲ့ပါတော့တယ်။သူ့စီမှားတဲ့အော်ဒါအရေအတွက်ကျသွားခဲ့ပြီးတစ်နှစ်ကိုဒေါ်လာ5သိန်းကျော်စပြီးအရှုံးပေါ်ခဲ့တယ်လို့ဘီယန်ခီကပြောပါတယ်။
I thought we had to change businesses because we could not make it.
ဒီလုပ်ငန်းကိုဆက်ပြီးရှင်းသန်အောင်မလုပ်နိုင်တော့တာကြောင့်စီးပွားရေးပြောင်းလို့ရတော့မလားလို့ကျွန်တော်တွေးခဲ့မိပါတယ်။တခုခုကိုစပြီးလုပ်ရင်လုပ်မလို့ရင်လည်းကုမ္ပဏီကိုရောင်းပြရတော့မလားပါပဲ။ကျွန်တော်တို့ ਨੇ လုပ်ငန်းပြောင်းပြဲတွေဖြစ်တဲ့ Swiss တွေ German တွေနဲ့ Italy ကုမ္ပဏီတွေကကျွန်တော်ကုမ္ပဏီကိုဝယ်ဖို့တိတ်ပြီးစိတ်ဝင်စားခဲ့ကြပါတယ်။ဒီကုမ္ပဏီတွေအားလုံးနဲ့ကျွန်တော်တို့စပြီးဆွေးနွေးခဲ့ကြပါတယ်။သူတို့ပေးတဲ့ငွေပမာဏကလည်းအတော်လေးများပါတယ်
။ဒါပေမဲ့လည်းဥရောပကုမ္ပဏီတွေကိုရောင်းမယ့်အစားတရုတ်ကုမ္ပဏီတစ်ခုကိုရောင်းမှုဘီယန်ခီကရွေးချယ်လိုက်ပါတယ်။ငွေရတာနည်းပေမဲ့သဘောတူညီချက်ထဲမှာအရေးကြီးတဲ့အာမခံချက်တစ်ခုပါတယ်လို့ဘီယန်ခီကပြောပါတယ
်။
The best thing about the deal was that they would leave the company as it were.
သဘောတူညီချက်မှာအကောင်းဆုံးအချက်ကတော့ကုမ္ပဏီရဲ့လက်ရှိအခြေအနေတိုင်းသူတို့ဝယ်မယ်ဆိုတာပါပဲ။မန်နေဂျာတွေနဲ့အလုပ်သမားတွေကိုဆက်ပြီးခံထားဖို့တရုတ်ကုမ္ပဏီကသဘောတူပါတယ်။ဒါကကျွန်တော်တို့အရန်ကိုအရေးကြီးပါတယ်။ဒါကကျွန်တော်တို့အလုပ်သမားတွေကျွန်တော်လူတွေကိုကျွန်တော်တစ္ဆာမဖောက်ဘူးဆိုတဲ့အဓိပ္ပာယ်ပါ
။ Bianchi ရဲ့ CB Ferrari ကုမ္ပဏီဟာမော်တော်ကားတွေ၊လေယာဉ်တွေနဲ့စွမ်းအင်ထုတ်လုပ်ရေးလုပ်ငန်းတွေအတွက်တာဘိုင်အင်ဂျင်တွေလုပ်တဲ့အတိအကျအလိုအလျောက်လုပ်လုပ်နိုင်တဲ့ဆက်တွေကိုထုတ်တဲ့ကုမ္ပဏီပါ။ Bianchi ရဲ့ကုမ္ပဏီကိုဝယ်လိုက်တဲ့တရုတ်အစိုးရပိုင်ကုမ္ပဏီကလည်းအလားတူဆက်တွေကိုပဲလုပ်ပါတယ်။ဒါပေမဲ့လည်း Bianchi ထုတ်တဲ့ဆက်တွေလောက်နည်းပညာအဆင့်မမြင့်မားလာပါဘူးတရုတ်ကုမ္ပဏီတွေဟာသူတို့ရဲ့လုပ်ငန်းတွေကိုအဆင့်မြင့်တင်ဖို့နည်းပညာတွေကိုဥရောပတိုက်မှာလာရှာနေကြတယ်လို့အီတလီစီးပွားရေးပညာရှင်တူဖြစ်တဲ့ရောဘတ်တာရာဘယ်လော်တီကပြောပါတယ်
come Marco Polo
just like Marco Polo went to China and brought back technological innovation
Marco Polo ကတရုတ်ပြည်သွားပြီးတော့နည်းပညာအသစ်အဆန်းတွေပြန်ယူလာခဲ့တယ်လို့ပါပဲအခုဖြစ်ရမှာတော့တရုတ်တွေကဥရောပတိုက်စီကိုလာကြတာပါတရုတ်တွေကအီတလီနိုင်ငံစီကိုလာပြီးတော့အကောင့်ထဲမပြနိုင်တဲ့အကျိုးစီးပွားတွေဖြစ်ကြတဲ့အတိတုတ္တရိုစီမံခန့်ခွဲမှုစွမ်းရည်တို့ကိုလာပြီးတော့ယူတာပါပဲဒီဖြစ်ရကတော့မာကိုပိုလိုဖြစ်ရနဲ့ပြောင်းပြန်လို့ကျမတို့ကခင်မွန်းတက်ချင်ပါတယ
်အီတလီနိုင်ငံဟာစက်မှုကုန်ထုတ်လုပ်ငန်းမှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်ပေမဲ့ဘယူရိုကရေစီစနစ်တိတ်ကိုကြီးမားလို့နဲ့စီးပွားရေးပတ်ဝန်းကျင်ကြောင့်ပြပရင်းနှီးမြှုပ်နှံမှုနဲ့အရန်ကြီးတဟဇာတာမဖြစ်လာပါဘူး။ကမ္ဘာပံရဲ့စစ်တမ်းတစ်ခုအရဆိုရင်ဖြင့်ဒီကမ္ဘာလုံးကစီးပွားရေးလုပ်ဖို့လွယ်ကူတဲ့နိုင်ငံတွေရဲ့အဆင့်သတ်မှတ်ချက်ထဲမှာတခြားဖွံ့ဖြိုးဆဲနိုင်ငံအများပြားထက်အီတလီနိုင်ငံကအဆင့်နေပါတယ်။ဆိုလိုတာကရင်းနှီးမြှုပ်နှံပြီးစီးပွားရေးလုပ်ဖို့တိတ်ကြီးအဆင်ပြေချောမွေးလာတဲ့နိုင်ငံတွေထဲမှာအီတလီနိုင်ငံကအောက်ရောက်နေတယ်ဆိုတဲ့အတိတ်ပဲပါ။အဲဒါကြောင့်လည်းပဲအိနီးချင်းဥရောပနိုင်ငံတွေကယင်းနှိမ့်မြုံနှံမှုတွေထက်တရုတ်နိုင်ငံကယင်းနှိမ့်မြုံနှံမှုတွေဟာပုံမှန်အားဖြင့်ဆိုရင်အီတလီနိုင်ငံစီတိတ်လာလေမရှိဘူးလို့ရာဘယ်လော့တီကပြောပါတယ်။ဒါပေမဲ့လည်းစီးပွားရေးအကျပ်အတဲကအဲ့ဒီအခြေအနေကိုပြောင်းလဲပြစ်နေတာပါ
In Italy, there are a lot of companies in crisis. Capital is needed, and China has that capital.
Italy ma a jet de sign ni de company တွေကအများကြီးပါပဲငွေအရေးအနည်းကိုလိုအပ်နေပြီးတော့တရုတ်မှာကအဲ့ဒီငွေအရေးအနည်းတွေရှိပါတယ်ဒီကစွန်ဦးတီထွေလုပ်ငန်းရှင်အများအပြားဟာအကြီးအကျယ်အခက်အခဲတွေတွေ့ကြုံနေကြပါတယ်အဲ့ဒီတော့လုပ်ငန်းတွေကိုရောင်းထုတ်ပစ်တာကလွဲပြီးတော့တခြားနည်းလမ်းမတွေ့ကြပါဘူ
းဒီကြားထဲမှာပဲသူ့အဆိုအဖြစ်လူရဲ့ယူသွားတဲ့ရင်းနှီးမြှုပ်နှံမှုဆိုတာမျိုးဖြစ်မဲ့အပေါ်စိုးရိမ်တာတွေကအီတလီနိုင်ငံမှာမြင့်မြင့်မာမာရှိနေတော့မယ်လို့ရာဘယ်လော့တီကပြောပါတယ
်။ C'è una retorica negativa.
There is negative rhetoric around Chinese and that is precisely because there
are ပြောတယ်ပတ်သက်ပြီးတော့မကောင်းပြောကြတာတွေရှိပါတယ်။ဒါကအတိအကျပြောရရင်တော့ဘာကြောင့်လဲဆိုတော့နှီးပညာတွေလွှဲယူသွားပြီးတဲ့နောက်မှာလုပ်ငန်းကိုပိတ်ပစ်လိုက်တဲ့ဖြစ်ရပ်နမူနာတွေအများကြီးရှိထားလို့ပါဆိုတော့လူတွေကလမ်းကြတယ်ဆိုတာကလည်းကြိုးကြောင်းစီလျော်ပါတယ
်အဲ့ဒီဆိုရင်စိတ်ကိုပျောက်သွားအောင်လုပ်ဖို့အကောင်းဆုံးနည်းလမ်းကတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဟာသက်ဆိုင်ရာဒေသတွင်းစီးပွားရေးကိုဖွံ့ဖြိုးတိုးတက်စေဖို့အထောက်အကူဖြစ်ခဲ့တယ်ဆိုတဲ့နမူနာကောင်းတွေကိုပြဖို့ပဲဖြစ်ပါတယ်လို့ရော့ဘယ်လော့တီကဆိုပါတယ်290ထူထောင်လာခဲ့တဲ့ကိုပိုင်လုပ်ငန်းကိုတရုတ်ကုမ္ပဏီလက်ထဲရောင်းလိုက်ရတဲ့စွန်ဦးတီထွင်လုပ်ငန်းရှင် PNK ကတော့သူ့ရဲ့ကုမ္ပဏီဟာအဲ့ဒီလိုနမူနာကောင်းဖြစ်လိမ့်မယ်လို့ယုံကြည်နေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်စီးပွားရေးအစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာအရင်သတင်းပတ်တွေကထုတ်လွှင့်ခဲ့ပြီးသားအစီအစဉ်တွေနဲ့အတူနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ